တော်တာချင်များရှင်ဗြိတိန်ဝန်ကြီးချုပ်တိုနီဘလဲဟာအီရတ်ကိုမထင်မှတ်ဖဲနဲ့တွားရောက်ခဲ့ပြီးအီရတ်အရာရှိတွေကိုတွေ့ဆုံခဲ့တဲ့အပြင်ဗြိတိန်စစ်သားတွေစီလည်းတွားရောက်ခဲ့ပါတယ်။ VOA သတင်းတောက်မာဂရက်ဘက်ရှီယာကဘက်ကက်မျိုးကနေသတင်းပေးပို့ထားတာကတော့ဗြိတိန်ဝန်ကြီးချုပ်ဟာဘက်ကက်မျိုးတွေကအစိမ်းအောင်နေမည်လို့သတ်မှတ်ထားတဲ့အဆောင်ချက်တွေထူးထူးထဲထဲချထားတဲ့နေရာကိုတနင်္ဂနွေနေ့နေ့လယ်မှာရောက်ရှိလာခဲ့ပါတယ်။ဝန်ကြီးချုပ်ရုံးရဲ့ပြောဆိုချက်တွေအရမစ္စတာဘလဲဟာအီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီရဲ့အစိုးရအဖွဲ့ကိုသာမကအီရတ်နိုင်ငံပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေအတွက်သူ့ရဲ့ထောက်ခံမှုကိုပြကျင်လို့လာရောက်ခဲ့တာလို့ပြောပါတယ်။မစ္စတာဘလဲရဲ့ဒေတာရင်းခီးစဉ်ကနေတူရကီနဲ့အီဂျစ်နိုင်ငံတွေကိုရောက်ရှိခဲ့ပြီးအစ္စရေးနဲ့ UAE လို့ခေါ်တဲ့အာရဗ်နိုင်ငံတွေစီခီးမဆက်ခင်အခုအီရတ်ကိုဝင်လာခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာအီရတ်ဝန်ကြီးချုပ်ရုံးကန်းထဲမှာတနာရီလောက်ဆွေးနွေးကြကြပါတယ
်။ استعرضنا الافكار التي يمكن ان تسهم في عمليه انجاح المسيره السياسيه
သူတို့နှစ်ဦးဟာဒေသရင်းနိုင်ငံတွေပါပါဝင်ဆောင်ရွက်လာစေတဲ့လမ်းစဉ်အပါအဝင်နိုင်ငံရေးလုပ်ငန်းစဉ်အောင်မြင်စေဖို့နည်းလမ်းတွေကိုဆွေးနွေးခဲ့ပါတယ်လို့ပူတွဲသတင်းစာရှင်းလင်းပွဲမှာမစ္စတာမာလီကီကအာရိဒတ်ဘာသာနဲ့ပြောသွားတာပါ။မစ္စတာဘလဲကလည်းတောင်ပိုင်းကဘာဆရာမြို့မှာရှိတဲ့ဗြိတိရှားတပ်တွေနေရာမှာနောက်နေ့ကျရင်အီရတ်တပ်တွေလုံခြုံရေးတာဝန်ကိုလွှဲပြောင်းယူနိုင်ဖို့ပြင်ဆင်မှုတွေအတွက်လဲဆွေးနွေးခဲ့ပါတယ်လို့ပြောပါတယ်။အီရတ်တပ်တွေအနေနဲ့ဒီတာဝန်တွေကိုသေးသေးချာချာယူနိုင်အောင်မဟုတ်သေးဘူးလို့စိတ်ပူနေတဲ့ဂျားက2009ခုနှစ်ထဲမှာဗြိတိရှားတပ်သားထောင်ပေါင်းများစွာကိုပြန်ခေါ်ဖို့ဗြိတိန်နိုင်ငံကစီစဉ်ထားပါတယ်။
So it has been our strategy from the beginning with Saddam removed.
ဒါဟာဆရာဟူစိန်ကိုဖျောက်ချဖို့စလုပ်ကလေးကချမှတ်ထားတဲ့ကျွန်တော်တို့ရဲ့မဟာဗျူဟာပါ။နိုင်ငံရေးလုပ်ငန်းစဉ်ရရှိဖို့အတွက်ဒီမိုကရေစီနည်းကြားရမှာဖြစ်ပါလေ။ကျွန်တော်တို့တပ်တွေထားတာဟာဒီမိုကရေစီလမ်းစဉ်ကိုရစီဖို့အထောက်အကူပေးတာပါ။ဒါပေမဲ့အီရတ်တေရဲ့လုံနိုင်စွန်းတိုးလာတာနဲ့အမျှကျွန်တော်တို့တပ်တွေဆက်ထားဖို့မလိုပါဘူး။ဒါဟာကျွန်တော်တို့ရဲ့မပြောင်းလဲတဲ့မူဝါဒပ
ါအမေရိကန်နိုင်ငံကလည်းအီရတ်လုံခြုံရေးတပ်တွေရဲတွေနေကြားဆောင်တပ်တွေနဲ့စစ်တပ်တွေကူညီပေးနေပါတယ်အဓိကကတော့အီရတ်တွေကိုအမေရိကန်စစ်တပ်အကြံပေးတွေကလေ့ကျင့်ပြီးသူတို့တပ်ကိုသူတို့လေ့ကျင့်နိုင်အောင်လုပ်ပေးတာဖြစ်ပါတယ်အီရတ်တွေကိုယ်ဝန်ကိုထမ်းနိုင်ပြီဆိုရင်အမေရိကန်တွေနေရာဖယ်ပေးပြီးတန်ပိုးတဲ့အလုပ်ကိုလုပ်မှာဖြစ်ပါတယ်အခုလောလောဆယ်အီရတ်မှာအမေရိကန်တပ်တွေလေ့ကျင့်ပေးထားတဲ့လူ 9,000 လောက်ရှိနေပါတယ်လေတင်ရဲ့တက်တာ 3,000 လောက်ကိုအုပ်ချုပ်တဲ့ဗိုလ်မှူးချုပ်ဒေနာပစ်တက်စ်ကတော့သူ့တက်တာအရေးအတွက်ဟာ၈နှစ်နွေရာသီမှာအခုထက်သုံးဆဖြစ်လာမယ်လို့ပြောပါတယ်2009ခုနှစ်ကအစဉ်ကူးပြောင်းတဲ့ကာလဖြစ်လာပြီးသူ့ချက်ပွဲကဥဆောင်နိုင်မယ်လို့ပြောဆိုခဲ့ပါတယ်